ရုရှားမီးပညာနဲ့မြန်မာနိုင်ငံအတွင်းအသေးစားနျူကလ িয়ার
မြန်မာနိုင်ငံအတွင်းမှာရုရှားနိုင်ငံကနည်းပညာနဲ့အသေးစားနျူကလ িয়ার ဓာတ်ပေါင်းဖို့တိစားဖို့စစ်ကောင်စီဘက်ကပြင်ဆင်မှုတွေစတင်လုပ်နေပါပြီ။စက်ယုံတိစောက်တာတွေလုပ်ဖို့စစ်ကောင်စီနဲ့ရုရှားဆွေရပါရူစတမ်အနုမြူဆွမ်းအင်ကော်ပိုရေးရှင်းအကြပြီးခဲ့တဲ့နိုဝင်ဘာလအတွင်းမှာပဲသဘောတူစာချုပ်ချုပ်ဆိုခဲ့ပါတယ်။ဒီလိုချုပ်ဆိုပြီးတဲ့နောက်မှာတော့လျှက်စစ်ဝင်ကြီးဦးတောင်
ပတ်နဲ့အေးကြဘူးကြီးရဲ့ပေါ့သူကရှားနိုင်ငံမှာသွားရပြီးတော့အသေးသေးလေးကတော့ဒီဟာတွေသွားကြည့်တော့လောက်ဆောင်ဖြစ်ပါတယ်ကျွန်တော်တို့ကတော့နျူကလ িয়ার ပိုင်းကိုရင်းကြစွာအသုံးပြုနိုင်အောင်လုပ်ဆောင်ဖြစ်ပါတယ်အဓိကလုံကတော့ကျွန်တော်တို့ဒါသွားရင်ဗက်တီးရီးယားစစ်တပ်အပြင်လုံများအတွက်ဆောင်ရွက်မှာဖြစ်တယ်အဲဒါအပြင်တော့စိတ်ပညာပိုင်းလေးဒီလိုသူပြည်သနာနဲ့တွေမှာလည်းအသုံးပြုနိုင်အောင်လုပ်မှာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးသွားလုံးစလုံးမှာကတော့ကျွန်တော်တို့ဒီနှစ်3ပိုင်းလောက်ပေါ့နော်2023နှစ်3ပိုင်းလောက်မှာတော့ကျွန်တော်တို့ယူကလီယာနဲ့ပတ်သက်ပြီးရင်းရတော့အသုံးပြုနိုင်တဲ့ပတ်သက်ပြီးတည်တူတူကိုအတိအသေးနဲ့ကျွန်တော်တို့ဒါစင်တာတစ်ခုကိုရန်ကုန်မှာစတင်ပြောပြကြဒါကယူကလီယာနဲ့ပတ်သက်တဲ့အသိပညာပေးမှုတွေအရင်ထုတ်ပြန်မှုတွေအောင်ရပါမှာဖြစ်ပါတယ်ပြီးရင်တော့တို့အစီအစဉ်တိုင်းကျွန်တော်တို့စိတ်ပတ်နဲ့ညီညီများနဲ့ပဲပြည့်စုံသွားနေပြီးမှအဆုံးချနိုင်ရေးအတွက်ဆက်လက်ဆောင်ရွက်ပါမှာဖြစ်ပါတယ်
ပြည်ရဲ့ဇွန်လအတွင်းကအာနာသိစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ရုရှားခီးစဉ်အတွင်းအသေးစားနျူကလ িয়ার တပ်ပေါင်းဖို့စောက်ဖို့အဲ့ဒီကုမ္ပဏီနဲ့ဆွေးနွေးကြတာဖြစ်တယ်လို့ဗိုလ်ချုပ်ဆော်မင်းထွန်းကပြောပါရယ်အသေးစားတပ်ပေါင်းဖို့တိစောက်ရေးတီစီမံကိန်းအတွက်ဘယ်နေရာမှာလှုပ်ဆောင်မလဲဆိုတာကိုတော့စစ်ကောင်စီဘက်ကတိကျရွေးချယ်ထားတာမရှိသေးဘူးလို့ပြောပါရယ်လေလာစမ်းစစ်ချက်တွေလုပ်ပြီးတော့မှနေရာကိုရွေးချယ်လှုပ်ဆောင်မယ်လို့ပြောပါရယ်အသေးစားတပ်ပေါင်းဖို့လှုပ်ဆောင်မှုနဲ့ပတ်သက်လို့နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့နိုင်ငံကနှိမ့်မှုစွမ်းအင် agency IAEA ရဲ့ကြီးကြပ်မှုကိုလက်ခံသွားမယ်လို့စစ်ကောင်စီပြောခွင့်ရကပြောပါရယ
်အဲဒီပြည်နိုင်ငံတွေမှာလည်းအားလုံးလုံနိုင်ဖို့အတွက်ကျွန်တော်တို့အင်ဂျင်နီယာနိုင်ငံတွေသင်္ကားတွေဆိုင်ရာလို့ကျွန်တော်တို့နိုင်ငံရဲ့ကြီးကိုတောက်ရှိနေပြီးဖြစ်ပါတယ်အကြံတဲ့နိုင်ငံတွေမှာလည်းသူစီမံကိန်းနဲ့သူကြီးကြီးဖြစ်ပါတယ်ဒီမှာတနိုင်ငံလေးပဲကျွန်တော်တို့ဆင်ပြီးလုပ်နေတာမဟုတ်ဘူးလို့လည်းပြောချင်ပါတယ်ဓာတ်ပေါင်းဖို့တုတ်သေးဆိုတဲ့ဟာပြီးသာဖိလစ်ပစ်စီနဲ့အားမဆိုင်ပါဘူးသူဒီကျွန်တော်တို့ IAEA ရဲ့ကြီးကြပ်မှုတိုင်း IAEA ရဲ့ဒါကွန်ဖူးတိုင်းရဲ့လိုက်လာဆောင်ရွက်သွားမှာဖြစ်ပါတယ
်။အာနာသိမ့်မှုနောက်ပိုင်းမြန်မာနဲ့အနောက်နိုင်ငံအတော်များများတပ်တမန်ဆက်ဆံမှုတင်းနေမှာရှိနေတဲ့အချိန်မှာပဲစစ်ကောင်စီဟာရုရှားနဲ့ဆက်ဆံရေးပို့ပြီးတော့နှိကက်လာပါတယ်။ရုရှားဘက်ကလည်းယူကရိန်းအရေးမှာပို့အထီးကျန်လာတဲ့အတွက်မြန်မာစစ်ကောင်စီလိုသူ့ရဲ့မဟာမိတ်တွေကိုပို့ပြီးတော့အရေးယူဆက်ဆံလာတယ်လို့လေ့လာသူတွေကယူဆပါတယ်။ရုရှားကမြန်မာစစ်ကောင်စီကိုစစ်လက်နက်ရောင်းချမှုတွေအပြင်အခုလိုအသေးစားနျူကလ িয়ার တပ်ပေါင်းဖို့နည်းပညာအကူအညီတွေပေးဖို့အထိဖြစ်လာတာပါ။မြန်မာစစ်တပ်ဟာအရင်စစ်ဆိုးရအဆက်ဆက်ကတည်းကနျူကလ িয়ার လက်နက်ပိုင်ဆိုင်ဖို့ကြိုးပမ်းခဲ့တယ်လို့ပြည်တွင်းပြည်ပလေ့လာသူတွေကသုံးသပ်ထားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတက်လာပြီးတဲ့နောက်2016ခုနှစ်မှာကုလသမဂ္ဂရဲ့နျူကလ িয়ার လက်နက်စမ်းသပ်ဖောက်ခွဲမှုအလုံးစုံတားဆီးပိတ်ပင်ရေးစာချုပ်နဲ့နျူကလ িয়ার လက်နက်ပိတ်ပင်တားဆီးစာချုပ်တွေကိုမြန်မာကလက်မှတ်ရေးထိုးထားခဲ့ပါတယ်ရှင်။
ဒါကတော့ရုရှားနည်းပညာသုံးတပ်ပေါင်းဖို့စောက်ဖို့စစ်ကောင်စီပြင်ဆင်နေတဲ့အကြောင်းမှတ်ခင်ဖြည့်ဖြည့်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။